အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။အစိုးရတက်တဲ့ GNU တက်ဖွဲ့တွေကြားအပြစ်ခတ်ရဆဲဖို့သဘောတူထားတာရှင်းနေလောက်ရှိလာပါပြီ။ဒါပေမဲ့လက်တွေ့ကရင်ပြည်နယ်မှာတော့ပြစ်ခတ်နေကြစေဖြစ်တဲ့ကြောင်းဦးအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ။
လွန်ခဲ့တဲ့နှစ်နောက်ပိုင်းကစပြီးဒီနှစ်ဧပြီလအစောပိုင်းအထိလေးလအတွင်းတပ်မတော်နဲ့ KNU တပ်ဖွဲ့အကြားထိတိတိုက်ပွဲအချိန်ပေါင်း40ဖြစ်ပွားပြီးအရာရှိနဲ့စစ်တီအချို့ကြာဆုံးကြောင်းတပ်မတော်ကသတင်းထုတ်ပြန်ပါတယ်။ဖွားပွန်ခရိုင်ကတပ်မတော်လမ်းပေါက်လုပ်ငန်းကိုခရင်တပ်ဖွဲ့ကပြစ်ခတ်တဲ့အတွက်တိုက်ပွဲဖြစ်ရတာလို့ဆိုပါတယ်။မင်းပိုင်းပောက်ကွဲမှုအချိန်20ကျော်ဖြစ်ပွားတာမူတပ်မတော်ဘက်ကတိုက်ရင်မှုတဦးကြာဆုံးတဲ့အထိဖြစ်သွားပါတယ်။ဘောပုံခရင်တခုဒီမှာသာပြစ်ခတ်မှုတွေဖြစ်ပွားနေပုံရပါတယ်။နန်းဖောက်လုံးမှုကို KNU ဘက်ကကန့်ကွက်ထားပါတယ်။အကြမ်းဖက်မှုနဲ့ဥပဒေမဲ့ပြုမူမှုမလုပ်ဖို့ NCA အပြစ်ရစာချုပ်ကတမ်းပစ်ထားပါတယ်။ပြည်သူလူထုစီကငွေပစ္စည်းဥစ္စာစားနပ်ရိက္ခာလုပ်အားနဲ့ဝန်ဆောင်မှုကိုအတရားမှတောင်းခံတာမျိုးလဲမလုပ်ဖို့ပိတ်ပင်ထားပါတယ်။ဒါပေမဲ့တပ်မတော်ခလာရ439ကတပ်သား2ယောက်ကအရေးအမျိုးသမီးတဦးကိုသဏ္ဍာန်နဲ့ပြစ်ဒတ်ပြီးလက်ဝိရနာလူယူသွားတဲ့အမှုမကြမီကဖြစ်ပွားပါတယ်။အဲ့ဒီတက်ကလာ2ဦးကိုဖမ်းဆီးထားကြောင်းတမတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကဇူလိုင်လ20ရက်နေ့ကကြေညာပါတယ်။ဒေသခံခရင်တွေကြုံခွေ့ရတဲ့ပြဿနာတစ်ခုဖြစ်ပါတယ
်။အစိုးရတက်တဲ့ KNU အပြစ်ခတ်ရဆဲဖို့သဘောတူထားတာ၈နှစ်လောက်ရှိပါပြီ။2012မှာ2ဦးနှစ်ဖက်အပြစ်ရသဘောတူညီချက်ရယူပြီး2015မှာတပြည်လုံးပြစ်ခတ်တိုက်ခိုက်မှုရဆဲရေးစာချုပ် NCA ကိုလက်မှတ်ထိုးကြပါတယ်။အဲ့ဒီနှစ်မှာပဲပြစ်ခတ်တိုက်ခိုက်မှုရဆဲရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ JMC ကိုဖွဲ့စည်းပါတယ်။ JMC ကိုပြည်ထောင်စုအဆင့်တိုင်းနယ်ပြည်နယ်အဆင့်ဆိုပြီးအဆင့်အဆင့်ဖွဲ့စည်းထားပါတယ်။ကရင်ပြည်နယ်မွန်ပြည်နယ်ရှမ်းပြည်နယ်ပဲခူးတိုင်းတနင်္သာရီတိုင်းတွေမှာရုံးခွဲတွေရှိပါတယ်။ NCA စာချုပ်ပါတပ်ပိုင်းဆိုင်ရာကိစ္စစစ်ဘက်ဆိုင်ရာကျင့်ဝတ်ပြစ်ခတ်မှုရစဲရေးစီမင်းစည်းကမ်းချုပ်ဖောက်မှုအငင်းပွားမှုနဲ့ပတ်သက်လို့တိုင်ကြားလာရင် JMC ကဖြေရှင်းပေးရမယ်လို့သိရပါတယ်။ JMC ရမုံငွေအတွက်တရုတ်နဲ့ထိုင်းနိုင်ငံကအလှူငွေထည့်ဝင်ကြပါတယ
်။2019မှာတပ်မတော်နဲ့ KNU တပ်ဖွဲ့အကြားပြစ်ခတ်မှု12ကြိမ်ဖြစ်ပွားကြောင်းမြန်မာ Institute of Peace and Security ရဲ့2020ထုတ်နှစ်လည်အစီရင်ခံစာမှာဖော်ပြပါတယ်။ဘာပွန်နဲ့ကြောက်ကြီးမြို့နယ်တွေမှာဖြစ်ပွားတာများပါတယ်။အနည်းဆုံးတပ်မတော်သား3ဦးကြာဆုံးကြောင်းသိရပါတယ်။တပ်စခန်းတွေကိုဆက်သွယ်ထားတဲ့ကားလမ်းမွမှပြုပြင်တာနဲ့ပတ်သက်ပြီးပြစ်ခတ်ကြတာပါ။ဒီနေ့အစောပိုင်းကဖားပွန်းနဲ့ကြောက်ကြီးမှာလက်စင်လိုလိုပြစ်ခတ်ကြပါတယ်။ကားလမ်းဖောက်လုပ်တာဟာတပ်မတော်ချုပ်ကိုင်နဲ့နေမီချက်တွင်မှုရွေတာလို့ကရင်ဘက်ကမြင်ပါတယ်။ဒီလိုကိစ္စမှာ NCA အပြစ်ရစာချုပ်အရာကရင်ဘက်ကသဘောတူဖို့လိုတာကိုတပ်မတော်ကဂရုမစိုက်ပဲတဖက်သက်လုံးလုံးပြစ်ခတ်မှုတွေဖြစ်ပွားရတာလို့ခရင်ဘက်ကယူဆပါတယ
်ပြစ်ခတ်တိုက်ခိုက်မှုရစဲရေးပူးတွဲစောင့်ကြည့်ကော်မတီ JMC ဟာအရေးပါပေမဲ့မကြာခဏတိုက်ပွဲဖြစ်နေတာကိုကြည့်ရင် JMC ကော်မတီရဲ့လုပ်ငန်းမအောင်မြင်တာထင်ရှားပါတယ် JMC မှာအစိုးရကိုယ်စားလှယ်10ဦး NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်ကိုယ်စားလှယ်10ဦးနဲ့အရဲသားကိုယ်စားလှယ်6ဦးပါဝင်ပါတယ်နေမြေတပ်မရာမှာထိန်းချုပ်နေမြေအပြစ်ရက်နေမြေစတဲ့ဝေါ်ဟာရနဲ့ပတ်သက်ပြီးသဘောထားကွဲလွဲတာတွေရှိပါတယ်။နေမီတစ်ခုကိုနှစ်ဘက်စလုံးကလက်အောက်ခံအဖြစ်သတ်မှတ်တာမျိုးလည်းရှိပါတယ်။တက်မတော်ဟာသူ့တပ်စခန်းရှိတဲ့နေရာတစ်ဝိုက်ကိုသူထိန်းချုပ်တဲ့နေရာအဖြစ်သတ်မှတ်လိုတာမို့တပ်စခန်းချရာနေရာကိုတိုင်းရင်းသားတပ်ဖွဲ့ချုပ်ကန်တဲ့ဒေသအဖြစ်မသတ်မှတ်ချင်ဘူးလို့ MPIS အစိုးရခန်းစားကဆိုပါတယ
်။ NCA အပြစ်ရစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရဲ့RCSS တပ်ဖွဲ့ကလည်းပြစ်ခတ်တိုက်ခိုက်မှုရဆိုင်ရေးဆိုင်ရာပူးတွဲစောင့်ကြည့်ရေးကော်မတီ GMC ရဲ့အားနည်းချက်ကိုမကြည်မနှက်ဖြစ်နေပါတယ် GMC မှာပဋိပက္ခဖြေရှင်းနိုင်စွာမရှိဘူးလို့ RCSS ရှမ်းတပ်ဖွဲ့ကမြင်ပါတယ်ထိန်းချုပ်ဖို့ပြင်ဆင်စ조사ရဒေသနဲ့တပ်စခန်းချရာဒေသတွေကိုကွဲဝဲပြားပြားရှင်းလင်းဖော်ပြဖို့လိုအပ်နေတယ်လို့ KNU နဲ့ RCSS တို့ကယူဆပါတယ်နှစ်ဖက်စလုံးကထိန်းချုပ်ဖို့ကြိုးစားတဲ့နယ်မြေမှာတက်ရွှေပြောင်းရင်တစ်ဖက်နဲ့တစ်ဖက်အစီပေးရမယ်လို့ NCA အပြစ်ရစာချုပ်ကဆိုပါတယ်။လက်တွေ့မှာတော့တရေးမှုတွေဆက်ဆံရေးကောင်းရင်ကောင်းသလိုလှုပ်ရှားမှုတွေကိုကြိုးတင်အကြောင်းကြားကြတယ်လို့ MPIS အစီအစဉ်ကမှာပေါ်ပြပါတယ်2015မှာ NCA အပြည့်အစုံချုပ်လက်မှတ်ရေးထိုးပြီးတဲ့နောက်ပိုင်းတပ်မတော်တဲ့ KNU တပ်ဖွဲ့တွေပြစ်ခတ်ကြလို့နေရက်ကိုစွန့်ခွာရတဲ့ဒေသခံတွေတစ်ပေါင်းလောက်ရှိနေပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ